Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်အောင်ပါဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကတော့ဝင်းမင်းပါကိုကျော်ကျော်သိန်းတဲ့သူဒီနေ့အခြေခံရသတင်းတွေကိုပြောပြပေးပါပါထူးခြားတဲ့သတင်းတွေမှာတော့အီရန်မြို့တော်မှာအမေရိကန်လက်ချက်နဲ့တည်ခဲ့ရတဲ့အီရန်နဲ့အီရတ်စစ်ကောင်းဆောင်တွေအတွက်လူထောင်ပေါင်းချီလက်မပေါ်ချီတက်ကြေကွဲမှုပြခဲ့ကြပါတယ်။အခုလိုအီရန်ထိတ်တန့်တက်မှုကိုအမေရိကန်ကတပ်ဖြတ်လိုက်တဲ့ပေါ်အမေရိကန်မျိုးကြီးတွေမှလည်းဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။အခုလိုတင်မမှုတွေပြင်းထန်လာတဲ့အခြေလက်ပိုင်းဒေတာရောက်မြန်မာတွေအတွက်မြန်မာတိုင်းရင်းကလည်းသတိပေးထုတ်ပြန်ချက်ထုတ်ပြန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါကိုအောင်ရင်
။ကောင်းပါပြီကိုဝင်းမင်းဒီမနက်ခင်းမှာတော့အီရန်နဲ့American အရေးတီတင်းမာမှုတွေဟာအရှိအလေပိုင်းရောက်မြန်မာတွေအတွက်ဒီသတိပေးချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့
လက်ရှိဒီတာတင်းမာလက်ဘလော့ချ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီမှာရောက်နေတဲ့ကျွန်တော်မြန်မာပကမြန်မာအလုပ်သတိလေးနဲ့သတိလေးနဲ့ကြောက်ပြီးလေးနဲ့စားပြီးတော့ဘယ်လိုနေနိုင်အောင်လေးကိုကျွန်တော်တို့ကနေ
Sorry Arabia နိုင်ငံရဲ့မြို့မြန်မာတန်ရုံတန်မှုဦးဇေယျမျိုးမြင့်ပြောသွားတာပါဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီဒို့အတန်အစီအစဉ်နောက်စနေနေ့ညတရက်လေးလိုင်းအစီအစဉ်တွေကိုပြန်ပြီးတော့တင်ဆက်ပြီးတော့ဖို့ရှိပါတယ်အခုတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အီရန်မြို့တော်ဘက်ဒတ်မှာထောင်ပေါင်းချီတဲ့သူတွေဟာအမေရိကန်လေကြောင်းတက်ခဲမှုကြောင့်သေဆုံးခဲ့ရတဲ့အီရန်တက်ချုပ်ကြီးနဲ့အီရတ်စစ်ကောင်းဆောင်တွေအတွက်လက်မပေါ်ချီတက်ပြီးအလေးနဲ့ဝန်ထဲချုပ်ခွဲမှုတွေပြခဲ့ကြပါတယ်။အီရန်တက်ချုပ်ကြီးကက်ဆမ်ဆိုလေမန်နီနဲ့အီရတ်စစ်ကောင်းဆောင်တွေအခုလိုပြတ်သက်ခံရတာကြောင့်မတိမငြိမ်ဖြစ်နေတဲ့အရှိလဲပိုင်းမှာတင်းမာမှုတွေပိုဆိုးလာနေချိန်မှာအမေရိကန်ဘက်ကလည်းစစ်တပ်တွေထပ်ဖို့ပြင်နေပါတယ်။အခုလိုတင်းမာနေချိန်မှာမနေ့ကကျင်းပခဲ့တဲ့အီရန်နဲ့အီရတ်စစ်ကောင်းဆောင်တွေရဲ့ဇာပနအခမ်းအနားတီချီတက်ပွဲကြီးကိုပြည်သူတွေနဲ့အတူအီရတ်ဝန်ကြီးချုပ်အဒယ်မတ်တီလည်းတက်ရောက်ခဲ့ပါတယ်။ဒီစစ်ကောင်းဆောင်တွေရဲ့ဇာပနအခမ်းအနားချီတက်လာသူတော်များများအနေနဲ့အမေရိကန်ကြောက်ဆုံးပါစေအမေရိကန်မိဆာကောင်းကြီးအမေရိကန်ကိုကလဲစားချေမယ်လို့တခဲနဲ့ကြွေးကြော်ခဲ့ကြပါတယ်။ဒီဇာပနအခမ်းအနားကိုတက်ရောက်သူတချို့အနေနဲ့လည်းတောက်ချာနယ်ကဘက်ဒတ်လီစိမ်မှာဒရုန်းနဲ့ပစ်သက်ခံခဲ့ရတဲ့အီရန်တက်ချုပ်ကြီးဆိုလေမန်နီရဲ့တစ္ဆာကန်တက်တွေဝတ်တဲ့အ내ရောက်ဝတ်စုံတွေဝတ်ဆင်ပြီးချီတက်ခဲ့ကြပါသေးတယ်။အခုလိုဒေတာတွေတင်မှမှုတွေမြင့်တက်လာချိန်မှာအမေရိကန်စစ်ဌာနချုပ်ကလည်းအရှိလက်ပိုင်းဒေတာတွေမှာချထားတဲ့အမေရိကန်တပ်သား14,000ကိုအင်အားထပ်ဖြည့်ပေးဖို့နောက်ထပ်စစ်သား3,500ကိုကူဝိတ်ကိုထပ်ပို့မယ်လို့ကြေညာလိုက်ပါတယ်။တကယ်တော့အသက်62နှစ်ရှိပြီဖြစ်တဲ့အီရန်ရဲ့အကြီးဆုံးစစ်ကောင်းဆောင်ဆိုလေမန်နီရဲ့ရုပ်လောင်းကိုဒီနေ့မှအီရန်နိုင်ငံကူဇန်စတန်ပြည်နယ်ကိုပို့ဆောင်ပြီးနောက်ဆက်တနင်္ဂနွေမှာတော့အီရန်ဘာသာရေးထွတ်မြတ်မြို့တော်မတ်ရှ်ဟတ်ကိုပို့ဆောင်ကမြို့တော်တီဟီရန်ကနေတဆင့်သူ့ဇာတိမြို့ကာမန်မှာအင်ကာနေမှာကူသွင်းမှာဖြစ်ပါတယ
်ကက်ဆမ်ဆိုလီမန်နီကိုအမေရိကန်ကဝေထင်းဒရုန်းယာဉ်ကနေတုံးကျဉ်ပစ်လွတ်ပြီးတုံ့တင်လိုက်တဲ့ပေါ်ဝါရှင်တန်နယူးယောက်နဲ့နိုင်ငံတော်မှာစနေနေ့ကကန့်ကွက်ဆန္ဒပြကြပြီး No War on Iran အီရန်ပေါ်စစ်မတိုက်ရလို့ဆန္ဒပြသူတွေကကြွေးကြော်ကြပါတယ်လဝရင်ဖွဲ့စည်းတွေကနှိုးဆော်တဲ့ဒီဆန္ဒပြပွဲတွေကတခုခုသမရအင်ဂျီတို့ရှေ့မှာလုခဲ့ကြပြီးလူ200ပတ်ဝန်းကျင်ပါဝင်ပါတယ်ဆန္ဒပြသူတွေရဲ့ကြိုးကြော်တဲ့နေရာမှာတရားမျှတမှုမရှိရင်ငြိမ်းချမ်းမှုမရှိအရှိအလေပိုင်းကနေအမေရိကန်ထွက်ဆိုတာတွေလည်းပါဝင်ပါတယ်ဗိုလ်ချုပ်ကက်ဆမ်ဆိုလီမန်နီကိုတပ်ပစ်လိုက်တဲ့အပေါ်ရှုံချတဲ့ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံတော်ကအမျိုးကြီး90လောက်မှလုပ်ကြတယ်လို့စီစဉ်သူတွေကပြောပါတယ်သမရဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ဆိုလီမန်နီကိုဘက်ဂရက်မြို့လေဆိပ်နီးမှာတောက်ကြနေအစောပိုင်းကလုံခြံတပ်ဖြတ်လိုက်တာပါဒီတိုက်ခိုက်မှုကြောင့်အရှေ့လက်ပိုင်းဒေသမှာပြစ်ပခကြီးဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။အင်ဂျူတော်ရှေ့မှာဆန္ဒပြသူတွေဟာနောက်ပိုင်းမှာတော့အင်ဂျူတော်နဲ့တိတ်မဝေးလာတဲ့နေရာက Trump International Hotel ဘက်ကိုရှေ့သွားကြပါတယ်။အာယုံလွှဲဖို့လိုနေသလားစစ်ပွဲတစ်ပွဲဆလိုက်ပါလို့ဆန္ဒပြသူတို့ကန်ဆောင်ထားတဲ့စိုင်းပုတ်မှာရေးထားပါတယ်။သမ္မတ Trump ပေါ်တရားစွဲဆိုထားတာကိုအထက်လူတော်မှတရားစစ်ဆေးဖို့ရှိနေချိန်မှာပဲအခုလိုဆိုလီမန်နီကိုလုံခြံတပ်ဖြတ်တဲ့ဖြစ်ရပေါ်လာတာဖြစ်ပါတယ်။
အရှိလေပိုင်းဒေတာကနိုင်ငံ၄နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်ရီရတ်မြို့မြန်မာတန်ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်။ Saudi Arabia, Bahrain, Qatar နဲ့အူမန်နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာတွင်လက်ရှိအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိရှိကြဖို့ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့မြန်မာတန်ရုံးထုတ်ပြန်တဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်။အီရတ်နိုင်ငံအတွက်လက်ရှိဖြစ်ပွားခဲ့တဲ့ဒက်လောအခြေအနေတွေက ဒေသဘက်မှာစိုးရိမ်ပွဲရစိတ်ပူပန်ပွဲရအခြေအနေတွေဖြစ်နေတယ်လို့တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရောက်နေတဲ့တဆက်ရနိုင်ငံတွေရဲ့ဥပဒေနဲ့မညီဥပဒေနဲ့အညီမသက်ဆိုင်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်မှုမရှိသေးဘဲလိုက်နာနေထိုင်သွားဖို့နဲ့သက်ဆိုင်ရာနိုင်ငံတွေကယာယီတင်းကျပ်လာနိုင်ပွဲရှိတဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေနဲ့အညီစနစ်တကျနေထိုင်သွားကြဖို့လည်းတိုက်တွန်းနှုတ်ဆော်ထားပါတယ်။အခက်အခဲရှိမယ်ဆိုရင် RIAD မြန်မာတန်ယုံကို24နာရီအချိန်မီဆက်သွယ်အကူအညီတောက်ခံနိုင်တယ်လို့လည်းဖော်ပြထားပြီးတယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်လိပ်စာတွေကိုလည်းထုတ်ပြန်ချက်ထဲမှာတပါးလဲထည့်သွင်းဖော်ပြထားပါတယ်။အီရန်နိုင်ငံက Quds A2 တပ်ဖွဲ့ရဲ့တမှုဗိုလ်ချုပ် Qasem Soleimani ကိုဇန်နဝါရီ3ရက်နေ့တောက်ကြနေမှာအမေရိကန်ကအဝေးထိန်ဒရုန်းယာဉ်ကနေဒုံးကျည်နဲ့ပြတ်ခတ်တုတ်တင်ခဲ့ပြီးတဲ့နောက်အီရန်ဘက်ကအပြင်းထန်ဆုံးတုံ့ပြန်မယ်လို့ပြောထားချိန်မှာပဲ Saudi Arabia နိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့တတိပိချက်ထပ်ပေါ်လာတာပါခင်ဗျာ
။ဒီဥပဒေမှကြီးမှာမျိုးမည်မသိတဲ့အဆုတ်အေးမီယောဂဗိုလ်တမျိုးကူးစက်ဖြစ်ပေါ်နေတဲ့အတွက်ဟောင်ကောင်ကျမ်းမာဟောင်ကောင်ကျွမ်းကဆေးဝင်ရတောင်းဝန်ရှိသူတွေကသတိပေးချက်အဆင့်ကို serious စိုးရင်ရတဲ့အဆင့်အထိစနေနေ့ကတိုးမြင့်လိုက်ပါတယ်။ဒီနိုင်ငံရဲ့လက်ပိုင်းကလူဦးရေ17တန်းကျော်ရှိတဲ့ဝူဟန်မြို့မှာဒီယောဂါပူပထမဆုံးကူးစက်မှုကိုဒီဇင်ဘာလ24ရက်နေ့ကစတင်တာပါ။အဲဒီနောက်မှာ2023ခုနှစ်တွေကလူရာပေါင်းများစွာတည်ဆုံခဲ့တဲ့ဒိုကွေးယောဂါလူ SARS ယောဂါပူတကြောပြန်ဖြစ်လာပြီဆိုတဲ့ခမန်းပြောဆိုချက်တွေ online ပေါ်မှာပြန့်သွားပါတယ်။ယောဂါပူကူးစက်သူအရေအတွက်ဟာပထမ28ယောက်ကနေအခု44ယောက်အထိရှိသွားပြီဖြစ်ပြီးစက်တယောက်ကစိုးရင်ရတယ်လို့တရုတ်နိုင်ငံအများပြည်သူတန်းပါရေးစောင့်ကြည့်လေးလာတဲ့အဖွဲ့အစည်းကပြောပါတယ်။ Christmas အားလရဲ့ကာလအတွင်းဝူဟန်ကိုခရီးသွားခဲ့တဲ့ဟောင်ကောင်ကအမျိုးသမီးတဦးအသက်ရှူလမ်းကြောင်းမှာပိုးဝင်လာကြောင်းဂျာတာဘီနီကဆေးရုံတက်ကုသမှုခံယူရပြီးတဲ့နောက်ထူးဆန်းတဲ့ယောဂါပိုးကူးစက်ပြန့်ပွားပြီလားဆိုပြီးစိုးရင်လာကြတာပါ။စနေနေ့လည်ပိုင်းရောက်တဲ့အချိန်မှာတော့အလားတူယောဂါနဲ့ဆေးရုံတက်လာသူ10ဦးရှိသွားပြီလို့ဟောင်ကောင်ဆေးရုံအာဏာပိုင်အဖွဲ့ကကျန်းမာရေးဌာနကိုအကြောင်းကြားခဲ့ပါတယ်။အဲဒီအထက်က3ယောက်ကိုအများပြည်သူတယောက်ကုသတဲ့ဆေးရုံတစ်ခုမှာတီးခြားခွဲပြီးတော့ကုသပေးနေပြီးဂျန်နဲ့၅ယောက်ကတော့ဆေးရုံကဆင်းခွင့်ပေးလိုက်ပြီးဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 9839ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တကတနေ့ကနေ့မနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။အိန္ဒိယနိုင်ငံမှာမချာသေးခင်ကပြတ်ထန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာမနေ့ဇန်နဝါရီ4ရက်နေ့ကစနေနေ့ကလူ1000ကျော်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူများပြားဟာအိန္ဒိယနိုင်ငံရဲ့3ရောင်ခြေလှမ်းကိုကင်ချီပြီးချီတက်ကြတယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ဒီဥပဒေအစ်ကိုကန့်ကွက်တဲ့ကြေကျော်သံတွေအော်ဟစ်ကြပါတယ်။မီလီယံမတ်စ်လိုနာမည်ပေးထားတဲ့ဒီဆန္ဒပြပွဲကိုမွတ်စင်နဲ့ရက်ဘက်လူမှုအဖွဲ့အစည်းတွေပူးပေါင်းထားတဲ့ညီမောင်အဖွဲ့တစ်ဖွဲ့ကကမ္ဘာ့ကစားပြုစည်းစနာဖြစ်ပါတယ်။ဟိုက်ဒရာဘတ်မြို့ရဲ့ခံမှန်းခြေလူရာ9သန်းနီးပါးမှာ40ရာခိုင်နှုန်းကျော်ကမွတ်စလင်တွေဖြစ်ပါတယ်။ဟိုက်ဒရာဘတ်မြို့ပြင်ပနိုင်ငံတောင်ပိုင်းခန္ဓာတက္ကပြည်နယ်ကမြို့တွေမှာလည်းလူရာပေါင်းများစွာပါဝင်တဲ့ဆန္ဒပြသူတွေစနေနေ့ကဖြစ်ခဲ့သလိုဆန္ဒပြပွဲတွေဖြစ်ခဲ့သလိုတခြားမြို့တော်အတော်များများမှာလည်းဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကပြတ်တိုင်းခဲ့တဲ့ဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေဖြစ်နေတာသတင်းဖတ်တော်ကြားလာပြီးဖြစ်ပြီးရုံးရင်းစကတ်တာတွေလည်းရှိလာပါတယ်။ဒီဇင်ဘာဆော့ပိုင်းကလေးကဆိုရင်ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားရုံးရင်းစကတ်ဖြစ်ပွားမှုကနေလူ25ယောက်ထဲမှနေသေဆုံးပြီးဖြစ်ပါတယ်ခင်
ဗျ။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်တချို့နေရာတွေမှာအပူချိန်40ဒီဂရီ Celsius ကျော်အထိရောက်မယ်လို့ကမ်းမန်းထားတယ်လို့လေပြင်းတိုက်ပြီးဆိုထိုင်းစနေနေတာနဲ့မြောက်တော်မီ130ကျော်လောင်ကျွမ်းနေပါတယ်။ကန်ယူရန်မျိုးတစ်မျိုးဖြစ်တဲ့မိုရူယာဘက်ကိုစနေနေ့မှာတော်မီပြန့်နှံ့လောင်ကျွမ်းပါတယ်။အနည်းကနာရူမမျိုးမှာလည်းတော်မီလောင်လာနိုင်ခြေရှိတဲ့အတွက်ကြိုးတင်ပြင်ဆင်နေကြပါတယ်။မီအစနာလေးတွေကိုလေကတည်သွားတာကြောင့်နောက်ထပ်မီလောင်လာတွေဒါမှမဟုတ်လက်ရှိလောင်နေတဲ့မီးကပိုကြီးလာတာတွေဖြစ်နေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံတော်မှာလောင်နေတဲ့တော်မီကြောင့်နိုင်ငံတစ်ပိုင်းတစ်လျှောက်လူအများစုကိုရွှေ့ပြောင်းကယ်ထုတ်ပေးရတဲ့အခြေအနေတစ်ခုထိရောက်ခဲ့ပါတယ်။စနေနေ့ကပြည်내၃ခုထက်မနည်းမှာတော်မီအချိန်တက်လာတာကြောင့်အရန်တပ်ဖွဲ့ဝင်3000ကိုဝန်ကြီးချုပ် Scott Morrison ကဆင့်ခေါ်ထားပါတယ်။လေပြင်းတိုက်ပြီးအပူချိန်မြင့်တက်လာတာကြောင့်စစ်တီမျိုးပြင်ပနေရာတွေအပါအဝင်လူဦးရေထူထပ်တဲ့ဒေသတွေမှာပါမီးလောင်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတော့ရေဘေးသင်းဝေးလံခေါင်ဖျားဒေသတွေအတွက်စားနပ်ရိက္ခာကိုကယ်ဆယ်ရေးအဖွဲ့တွေကရဟတ်ယာဉ်တွေနဲ့စနေနေ့ကပို့ပေးနေပါတယ်။ရေဘေးကြောင့်တည်ဆင်းသူရေအတွက်60ထိရှိသွားပြီဖြစ်ပြီးနောက်ထပ်မိုးကြီးရွာမဲ့ရေကိုလည်းပို့ပြီးစွန့်လာကြပါတယ်။လူရေတန်း30လောက်နေထိုင်တဲ့မြို့တော်ဒေသကြီးမှာနှစ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးရေကြီးမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဂျကာတာမြို့ကန်ထောင်ပေါင်းများစွာဟာရေပတ်လည်ဝိုင်းနေတဲ့သူတို့နေအိမ်တွေစီကိုပြန်သွားလို့မရကြသေးပါဘူး။ ဂျကာတာမြို့တော်နာကလီဘက်ဒေတာမှာလူ6ဦးသေဆုံးထားပြီးတရားတွေပျက်စီးသွားတာကြောင့်ကုန်းချောင်းကနေသွားလို့မရတော့တဲ့နေရာတွေအတွက်ခောက်ဆွဲကြောက်တွေနဲ့တခြားပစ္စည်းတွေပါတဲ့ဘုံတွေကိုရဲနဲ့စစ်ဘက်ကရဟတ်ရင်ကနေပစ်ချပေးနေရပါတယ်ကြကရာမြို့တော်ပတ်ဝန်းကျင်မှာရက်ကွက်လိုက်ရေမြုပ်သွားပြီးတဲ့နောက်လူပေါင်း13,000ကျော်ဟာမြို့ပြနေရာကြီးတစ်ခုမှာရေပေးခိုလုံနေကြပါတယ်။နှစ်သစ်ကျူညနေကလေးကစရွာတဲ့မိုးပြင်းကြောင့်ရေကြီးမြေပြိုတံတွေကိုခန်းစားနေကြရတာပါ။မြို့ပြတိဆောက်ရေးဆိုင်ရာချမ်းကျင်သူတွေကအခုလောက်ထိဖြစ်ရတာကစံချိန်တင်မိုးရွာတာကြောင့်လို့ဆိုပါတယ်ခင
်ဗျ။ဘကီနာဖာဆိုနိုင်ငံအနောက်မြောက်ပိုင်းမှာစနေနေ့ကလမ်းဘေးထောင်ပုံပေါက်ကွဲတာကြောင့်ဗစကားတစ်စီးကိုထိပြီးကျောင်းသားကလေးငယ်များပြားအပါအဝင်အရသာ14ယောက်သေဆုံးသွားတယ်လို့လုံညွေးပိုင်းတရင်ရေးမြစ်တခုက AFP တင်းထဏနာကိုပြောပါရယ်မာလီနိုင်ငံနဲ့နယ်စပ်နားကဆူရူးပြည်နယ်မှာဖြစ်တဲ့အဲ့ဒီပေါက်ကွဲမှုတွင်နောက်ထပ်လူ၄ယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့တရင်ရေးမြစ်ကပြောပါရယ်အခုချိန်ဟာအားလျက်တွေပြီးတဲ့နောက်ကလင်းငယ်တွေကြောင်းပြန်တက်ကြတဲ့အချိန်မှာဒီတော်တင်မှာပဲနိုင်ငံမျိုးပိုင်းအင်နာတာအချက်မှာလက်နက်ကန်တွေကိုတောက်ကြံလေးကတိုက်ခိုက်တဲ့အကြောင်းဘာကီနာဖာဆိုစစ်ဘက်ကပြောပြီးအကြမ်းတပ်ဝါဒီတရားစင်လောက်ကိုတုတ်တင်လိုက်တယ်လို့ဆိုပါရယ်2015ခုနှစ်ကလေးကဆိုရင်ဘာကီနာဖာဆိုမှာအစ္စလာမ်ဝါဒီတွေရဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူအကြီးအကျယ်ဟာAFP သတင်းဌာနကမှတ်တမ်းတင်ထားတာအရ950ကျော်ရှိသွားပါပြီ။လူပေါင်း 5,600 ဦးဝင်ဆုံးထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါရယ်။အာဖရိကတိုက်ကဆာဟယ်ဒေသတစ်ခုလုံးအထူးသဖြင့်မာလီ၊ဘာကီနာဖာဆိုနဲ့နီဂျယ်ဒေသတွေမှာဂျီဟတ်ဝါဒီတွေရဲ့ပုံကံမှုကိုအနောက်နိုင်ငံတွေအကူအညီနဲ့နှိမ်နှင်းနေပေမဲ့လူတွေတည်ဆုံတန်ရာရတာလျော့သွားအောင်တော့အခုချိန်အထိမလုပ်နိုင်သေးပါဘူးခင်ဗျာ
။ထိုင်တိုင်းအောင်နိုင်ငံတော်သတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြပြခဲ့ကြတာပါခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပြပါမယ်ဒီအမေရိကန်နဲ့အီရန်ဒီနှစ်နိုင်ငံကြားတင်းမာနေတဲ့အချိန်မှာအရှိအလယ်ပိုင်းရောက်ဒီမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ဆက်သွယ်နှိမ့်ထားတာကိုအရင်ဆုံးတင်ပြပြပါမယ်အရှိအလယ်ပိုင်းဒေသမှာလက်လောဖြစ်ပေါ်နေတဲ့မငြိမ်သက်မှုတွေနဲ့ဆွေးရင်ပွဲအခြေအနေတွေကြောင့်ဆော်ဒီအာရေဗျအပါဝင်ဘာရင်ကာတာအိုမန်နိုင်ငံတွေမှာအလုတ်သွားလုပ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့လူညိုရေးကိုစိုးရိမ်တာကြောင့်သတိပေးချက်ထုတ်ပြန်လိုက်ရတဲ့အကြောင်းဆော်ဒီနိုင်ငံရီယတ်မြို့မြန်မာတန်ရုံထိပ်တန်းတန်တမတူက VOE ကိုပြောပါရယ်ဒါလို့သတိပေးချက်ထုတ်ပြန်ရတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ VOE ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီရီယတ်မြို့မြန်မာတန်ရုံတန်မှုဦးစရာမျိုးမြင့်ကအခုလိုစရှင်းပြပါရယ်ကိုညောင်ဝင်းအောင်ကမေးမြန်းတင်ပြထားပါရယ်ခင်ဗျာ
ဟုတ်ကျွန်တော်လည်းကနေလည်းအဲဒီရနိုင်ငံမှာပြည်ပချင်းနေလဲဆရာတို့ပြန်မနေတူပါပဲကျွန်တော်တို့မြန်မာပြည်ရောကဆော်ဒီမှာဖြေဆိုင်တယ်ကာတာရဲ့ကူဝဲရဲ့ဘာရင်ရဲ့ကိုတွဲဖက်ပြီးတော့တာဝန်ယူတိုင်တွဲရပါမယ်ခင်ဗျအဲ့ဒီအဲ့ဒီအတွက်ဟိုလက်ရှိဒီတာထဲမှာလည်းကျွန်တော်ဖြစ်နေတဲ့အချင်းလေးနဲ့ပတ်သက်ပြီးတော့ဒီမှာရောက်နေတဲ့ကျွန်တော်မြန်မာပြည်ကမြန်မာဟိုအလုပ်အတိုင်းနဲ့ရောက်နေကြတာဖြစ်တဲ့အတွက်ပြည်မကပ်မိတာပတ်ဝန်းကျင်ကိုပြည်မထားမိကြတာမျိုးတွေနဲ့အဲ့လိုမျိုးတွေဖြစ်မှာဆိုတဲ့အတွက်ဒီတိုင်းကတော့ချင်းလေးပြီးလို့လိုတဲ့ဟာလေးတွေရဲ့ကြတော့ဟိုနေနိုင်ငံမှာပဲဖြစ်ဖြစ်လုံလုံကြီးပို့ပြီးတော့စခင်ရတဲ့ပို့ပြီးတော့တိတ်ထားမယ်ဆိုတဲ့အခြေအနေမျိုးလေးရှိတယ်။ပြီးတော့ကြတော့မြန်မာနိုင်ငံသားတွေအခြေအနေလေးလည်းပြီးအောင်ခင်းနေတဲ့ပတ်သက်ပြီးတော့နိုင်ရောင်းချွေနေနိုင်အောင်ပေါ့နော်။ငဲတတိလေးနဲ့နေတတိလေးနဲ့သွားပြီးလေးနဲ့စားပြီးတော့အဲ့လိုနေနိုင်အောင်လေးကိုကျွန်တော်တို့ကနေပြီးတော့မြန်မာတိုင်းကနေပြီးတော့ပြည်စီလိုဆန္ဒနဲ့ထုတ်ပြန်တာပါခင်ဗျာ။ဟုတ်တယ
်။ဟုတ်ကဲ့။မြန်မာတွေရောက်နေတဲ့နိုင်ငံတွေမှာဥပဒေနဲ့အညီဟိုမတက်ဆိုင်တဲ့ကိစ္စရက်တွေမှာအဝင်ပတ်သက်မှုမရှိစေပဲလိုင်းနာဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းတာတွေ့ရပါတယ်အဲ့ဒါဥပမာဆိုရင်ဘယ်လိုဟာမျိုးတွေကိုညှိညွှန်းတာပါလဲခင်ဗျဟ
ိုကျွန်တော်တို့ဆိုလိုချင်တာကတော့သူကဟိုတက်ဆိုင်နိုင်ငံတိုင်းမှာသူကဥပဒေဆိုတဲ့ဟာကတော့ဟိုလောက်ဝမယ့်ဟာမလောက်ဝမယ့်ဟာအဲ့လိုဟာမျိုးတွေခွဲခြားပြီးတော့သတ်မှတ်ထားတာတက်ဆိုင်တဲ့ဟာမျိုးတွေရှိပါတယ်ကရှိတဲ့ဟာမှာလိုင်းနာမယ့်ဟာကိုလိုက်နာရမယ်သူမလောက်ရမယ်ဟာမလောက်ရဘူးအဲ့လိုခါမျိုးတွေကိုပို့ပြီးတော့မှတစ်ခုခုဖြစ်လာပြီဆိုတော့အချိန်ကြီးမျိုးမှာဟိုလုံခြုံရေးဟိုအရာရှိလာနိုင်တယ်ပေါ့လေရှိလာနိုင်တဲ့ဟာမျိုးမှာကိုကသူ့နိုင်ငံမှာနေသူ့ရဲ့ဒီကံဥပဒေကိုလိုက်နာရမယ်အဲ့လိုမျိုးကိုပို့ပြီးတော့ရခိုင်ကပို့ပြီးတော့လိုက်နာပြီးတော့ဟိုဒီလိုကာလာမျိုးမှာစေတနာဝါလေးတွေမတူပွားကြခြင်းနဲ့စေတနာလေးတွေနဲ့မှာခင်ဗျာဟုတ်ကဲ့
ဆိုတော့မြန်မာတန်ရုံအနေနဲ့ပေါ့နော်လိုအပ်လာရင်အကူအညီပေးသွားမယ်လို့ပြောပါတယ်ခင်ဗျအကယ်၍မြန်မာအလို့သမားတွေနေနေတဲ့နိုင်ငံတွေမှာမတည်မငြိမ်မှုတွေပုံပြီးတော့ကြီးကြီးမားဖြစ်လာရင်သူတို့ပြန်ဖို့ကိစ္စအပါဝင်ပေါ့ဘယ်လိုအကူအညီတွေပေးသွားဖို့စဉ်းစားတာပါလဲ
ဟောဒီလိုပါဗျကျွန်တော်တန်ရုံကဆော်ဒီမှာခြေဆိုင်ပါတယ်ခြေဆိုင်ပြီးတော့ကျန်တဲ့နိုင်ငံတွေကိုလည်းတာဝန်ယူထားတယ်ကျွန်တော်တို့ဟိုခြေဆိုင်တဲ့ဆော်ဒီမှာဆိုကျွန်တော်တို့เนี่ยอนิจจ์ชินีเนี่ยตัวโหโลดแต่ต တဆွမ်းနိုင်တဲ့ကုညီထောက်ပံ့မှုကိုဆောင်ရွက်ပေးလို့ရပါတယ်။အခုဒီမှာရှိနေတဲ့ကတာပါရင်းနဲ့ဥမာမှာရှိတဲ့အဖွဲ့တွေကတော့ဟိုသူ့စီမှာဟိုတက်ဆိုင်ရလိုက်မြန်မာ community ဆိုတဲ့ဟာလေးကြီးကြဖွဲ့နေပြီးဖွဲ့ထားတာရှိပါတယ်။အဲ့ဒါလည်းသူတို့ပုံမှန်တာကြီးနိုင်လေးနဲ့အနေနဲ့ဆောင်ကြည့်ရမှုလေးလေးကျွန်တော်တို့ရဲ့မြန်မာချစ်စရာဒလိသုံးနာလေးနဲ့အဲ့လိုမျိုးလေးဖွဲ့စည်းလေးရှိတဲ့အတွက်ကျွန်တော်တို့အယုံကနေပြီးတော့အဲ့လိုဖွဲ့စည်းမှုတွေမှပါတဲ့ပုံကိုယ်တွေနဲ့လည်းကျွန်တော်တို့ကအနေနဲ့ဟို contact ယူထားပါတယ်ယူထားပြီးတဲ့အချိန်မှာဟိုလက်တလုံးညီညွတ်ဖြစ်နေတဲ့ဖြစ်ခြင်းမျိုးလေးတွေဟိုထူးခြားမှုရှိတဲ့ဟာလေးတွေလည်းပြောမှုပါလေးနဲ့ဟိုတကယ်လို့မတော်တဆမညောင်းနေမယ်နဲ့တုံတရားဖြစ်လာမယ်ဆိုတဲ့အချိန်မျိုးပါလေကျွန်တော်တို့ဒီလိုနဲ့ပေါ်ဆက်နေနိုင်ပြီးတော့အကောင်းဆုံးကျွန်တော်တို့သမတ်ကြီးရဲ့လက်ညှိုးမှုနဲ့အညီကျွန်တော်တို့ထားချုပ်ကိုတင်ပြပြီးတော့ဒီလိုတဲ့အကောင်းဆုံးအနေနဲ့မဖြစ်စီမဲ့ညီလာမျိုးတွေနဲ့အကောင်းဆုံးဆောင်ရွက်ဖို့ကျွန်တော်တို့ချိန်မှဆောင်ရွက်ထားပါလေ
sorry အပါဝင်ပေါ့ Bahrain Qatar Oman ဒီလေးနိုင်ငံမှာမြန်မာနိုင်ငံသားအရေးအတွက်ကဘယ်လောက်လောက်ရှိတယ်လို့တန်ရုံအနေနဲ့ကန့်မှန်းထားပါလေ
ဟိုကျွန်တော်တို့ sorry မှာအရေးဝင်ဆိုရင်ရတရားကြောရှိပါတယ်ဟိုတနေ့ပြန်ပကျွန်တော်တို့ဂျုံချီမဆက်ခဲ့တုံးနိုင်ငံမှာကျွန်တော်တို့အနေနဲ့အဲ့ဒီဟာတော့တခြားမပြောလို့ပါဘူးခင်ဗျဟုတ်ကဲ့
ဒါတော့ဒီရီယဲမြို့မြန်မာတန်ရုံတန်မှုဦးစီယာမြို့မြင့်ကိုကိုညဝင်းအောင်ကဆက်သွယ်ပြီးမြင်ထားတာပါအခုဆက်လက်ပြီးတော့ဤရက်နဲ့ဒီဤရက်နိုင်ငံမှာအီရန်စစ်ကောင်းဆောင်တို့ကိုအမေရိကန်ကတက်ကလက်တာနဲ့ပတ်သက်တဲ့သတင်းဆောင်ပါတပုတ်ကိုဆက်တင်ပြပေးပါမယ်။ဤရက်နိုင်ငံဘက်ဒတ်နိုင်ငံကလေးစိတ်မှာအီရန်တော်လိုင်းတက်ထိတန်းကောင်းဆောင်ကိုဒရုန်းရင်နဲ့တိုက်ခိုက်ဖို့သူအမိန်ပေးခဲ့တာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါရယ်။ဒေတာရင်းနဲ့အမေရိကန်ပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေကိုတားဆီးဖို့တောက်ကြနေမှာအခုလိုတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။ဒီလိုတိုက်ခိုက်မှုကြောင့်အီရန်ရဲ့အရှိအလေပိုင်းဒေတာပေါ်ထားရှိရဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေနိုင်မလဲဆိုတဲ့အကြောင်းကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာအမေရိကန်ရဲ့အီရန်ပေါ်လက်ရဲစဲတိုက်ခိုက်မှုကြောင့်ကမ္ဘာတဝန်းရိုက်ခတ်မှုတွေရှိနေမယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်မူဝါဒရေးရာကြံပေးအဖွဲ့ United Against Nuclear Iran ရဲ့မူဝါဒပိုင်းဆိုင်ရာညွှန်ကြားရေးမှူး Jason Broski ကအခုလိုပြောပါတယ်
Qasem Soleimani was not just a symbol he also had
Qasem Soleimani ဟာကြာရင်သက်သက်မဟုတ်ပါဘူးအီရန်မှာသူကဩဇာကြီးမှသူအီရန်ရဲ့ခေါင်းဆောင်ကြီးကိုယ်တိုင်ကလည်းသူ့ကိုအမွန်တင်ပေးထားပါတယ်သူ့ရဲ့ဩဇာအရာဟာအီရန်မှာတည်းမဟုတ်ပဲဒေတာရင်းကတခြားလက်နက်ကိုင်ဖွဲ့တွေပေါ်လည်းဆက်ရောက်မှုရှိတယ်လို့ဒေတာရင်းနိုင်ငံရေးမှာလည်းလူတို့လူကြားဝင်ဟန်တာမှုတွေရှိပါတယ်
အီရန်ရဲ့တင်နဂဗျူဟာရေးဆွဲသူလက်ရွေးစင်ပြည်ဆောင်တမှုကြီးဆိုလမန်နီရဲ့လက်ထောက်အစ်မဲလ်ကန်နီကိုအီရန်ကောင်းဆောင်ကယာရူတိုးပေးလိုက်တာဟာလဲစိတ်ဝင်စားစရာကောင်းတယ်လို့ဆိုပါရယ်ဆိုလမန်နီကိုအခုလိုတုတ်တင်နှံလိုက်တာဟာသမ္မတဥပမာလက်ထက်အိုစမာဘင်လာဒင်ကိုတုတ်တင်နှံလိုက်တာနဲ့တူရယ်လို့လည်းသုံးသပ်ကြပါရယ်အမေရိကန် Foreign Policy Council အကြီးတန်းဒီဥက္ကဋ္ဌအီလန်ဘာမင်က
Soleimani's involvement in regional instability.
ဒါတွေမတူညီချက်စီတော့အခြားအကြံဖက်အဖွဲ့အစည်းတွေနဲ့စနစ်တကျလက်တွဲဆောင်ရွက်နေတာတွေကိုအမေရိကန်ပါဝင်အားလုံးကတည်ထားကြတာပါ။ဆက်မဆိုးရအနေနဲ့ Soleimani လိုလူမျိုးကိုအခုလိုတိုက်ခိုက်ကြပြီးတဲ့နောက်ဖြစ်လာမဲ့အကျိုးဆက်အတွက်ပြင်ဆင်ထားပြီးသားပါ။အ
ီရန်ရဲ့အထူးအထားရတဲ့တမူတူကိုတက်ပြတ်လိုက်တာကြောင့်အီရန်ဘက်ကလက်တုံပြန်မာကတော့မလွဲပါဘူးလို့ဘာမန်ကဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ CIA အရာအင်အားကြီးမရှင်နိုင်တာရောအမေရိကန်ရဲ့ပိုတင်းမာလာတဲ့အနေအထားကိုအကဲထက်မိတာကြောင့်ရောအီရန်အနေနဲ့မြင်းမြန်ဆန်းဆန်းထိတ်တဲရင်ဆိုင်တိုးမာတော့မဟုတ်ဘူးလို့လည်းသူကထင်ကြေးပြောရတယ်။ Qasem Soleimani အသက်ရှင်လျက်ရှိနေတာဒါမှမဟုတ်မရှိတော့တာကအမေရိကန်ရဲ့ကမ္ဘာကြီးအတွက်ပိုးပြီးတော့ဘေးကင်းလုံခြုံစေမလားဆိုတာကိုလည်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ခက်ခဲခက်ခဲဆုံးဖြတ်ခဲ့ရကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်ခင်ဗျာ။အခုတော့ဒီအပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးမှာပါ Frontier မြန်မာမီဒီယာကတင်ဆက်ပေးနေတဲ့ဒုက္ကနာဒုအတန်ကဏ္ဍအစီအစဉ်သစ်ကိုနားဆင်ကြည့်ပါခင်ဗျာ။
မင်္ဂလာပါရှင်ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါဒီခါမိနေမှာဇုံတွေ့နေရတဲ့အခက်အခဲမျိုးစုံကရိုဟင်ဂျာတွေကိုအခြားရဲ့ဒေသတွေမှာပုံမကောင်းမွန်တဲ့ဘဝကိုရှာဖွေနိုင်မှုတွန်းအားဖြစ်စေပါတယ်ဒါပေမဲ့လာဝကဥပဒေတွေအလိမ်ညာပွဲစားတွေနဲ့ထောင်ကျနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒိုးအတန်တို့ဟာမြန်မာနိုင်ငံရဲ့အပြင်ဘက်မှာပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်စွန့်စားထွက်ပြေးနေတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းထားပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းထုတ်ရှင်းမော ိမ့်သဆုနဲ့ဘန်ဒူနန်တို့ကရေးသားထားပြီးအိမ့်သဆုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ဝင်းဂျာတယောက်ဖြစ်တဲ့ကုတူအောင်ဟာရခိုင်ပြည်နယ်ကနေထွက်ပြေးဖို့ကြိုးစားရင်းလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကအဖမ်းခံခဲ့ရပါတယ်ဒါပေမဲ့အခုချိန်ထိတော့ထွက်ပြေးမယ်ဆိုတဲ့အိမ်မက်ကရှင်းတန်းနေသေးပါရခိုင်ပြည်နယ်မြောက်လေပိုင်းကြောက်တော်မြို့နယ်အလဲရွာမှာနေထိုင်တဲ့ကိုတူအောင်ဟာသူ့ရွာမှာဘာလို့မှမရှိတဲ့အတွက်မလေးရှားသွားပြီးအလုပ်လုပ်ကဝင်ငွေရှာပြီးနေချင်သူတူပါအဲဒါကြောင့်မိဘတွေကိုမပြောဘဲအိမ်ကနေတိတ်တဆိတ်ထွက်သွားပါတယ်ပွဲစားတွေကညီနဲ့မလေးရှားမှာလုပ်တစ်ခုရဖို့ရည်ရွယ်ချက်နဲ့အိမ်ကနေထွက်သွားတဲ့နောက်သူ့အပါအဝင်သူ့နဲ့စိတ်ကူးတူသူ6ယောက်တို့လမ်းတနေရာမှာဖမ်းခံလိုက်ရတဲ့အခါသူ့အိမ်မက်တွေပျက်စီးသွားပါတယ်သူမှနိုင်ငံသားဖြစ်ကြောင်းထောက်ထားဘာမှမရှိတဲ့အတွက်ကြောင့်1949မြန်မာနိုင်ငံအတွင်းနေထိုင်သူများဖပုံတင်ရေးဥပဒေအရထောင်နဲ့နေနဲ့ချခံလိုက်ရပါတယ
်ကျွန်တော်ဒီကားနဲ့သွားလေပါသွားကားနဲ့ကားလို့အိုင်းမချပေးပ
ါကျွန်တော်ကားနဲ့သွားနေတော့အမျိုးနယ်မှာအဖမ်းခံရတာပါစစ်စေးဂိတ်မှာဖမ်းခံရမယ်လို့နှုတ်လင်းခဲ့ဘူးဒါပေမဲ့ဒီလိုဖြစ်လို့လည်းအဆင်မပြတ်ပါဘူးမလေးရှားကိုထပ်သွားဖို့တော့လုံးဝမှာပါဒီတစ်ခါတော့အောင်မြင်မယ်လို့ညွှန်လင်းရတာပေါ့နော်
သူကိုမြန်မာနိုင်ငံကထွက်နိုင်အောင်လုပ်ပေးမဲ့ပွဲစားကကျောက်တော်ကသူနဲ့တရွာတဲ့နေမွတ်စလင်တယောက်ဖြစ်ပါတယ်။အဲ့ဒီပွဲစားဟာသူနဲ့အခြားလူ၅ယောက်ကိုရန်ကုန်ထိပို့ပေးပြီးအဲ့ဒီကနေတဆင့်မြဝတီထိုင်းနိုင်ငံကိုဖြတ်ကမလေးရှားအထိရောက်အောင်လုပ်ပေးမယ်လို့ပြောကြောင်းကိုတူအောင်ကပြန်ပြောပါတယ်။အဲ့ဒီခရီးစဉ်တစ်ခုလုံးအတွက်သိန်း50ဝန်းကျင်ကုန်ကြမယ်လို့သူကဆိုပါတယ်။ရတနာပုံကျေးရွာအုပ်စုမှာကျေးရွာ6ရွာရှိပြီးအဲ့ဒီထဲမှာအလဲရွာလဲတရွာအပါဝင်ဖြစ်ပါတယ်။အဲ့ဒီရွာကလူငယ်အများအပြားဟာမလေးရှားကိုထွက်သွားခဲ့ကြတယ်လို့ရတနာပုံကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမွန်စွတ်ကပြောပါတယ်
။ဟောသူကကြီးကြီးမမဖြစ်လို့သူတွေကသူတို့ခေါ်ရကြတာမဟုတ်ရင်သူကဘလို့လို့ခေါ်ရတော့မှာ။ဘာလို့လဲသူဒီကနေတော့တစ်ဆက်တစ်ဆက်သွားတာကိုပတ်စံဒီကနေကလေးကြီးကျောင်းသားကြီးလူငယ်ကြီးသွားတာကသူတို့တိတ်ဆိတ်တရားမပါကြမလို့ဘူးဆိုပြီးတော့တစ်ခါလေးအော်ယူသွားပြီးတော့ဒီလိုအဝေးမှာသွားရင်ကျန်ကများတို့ကဒီမှာရောင်းလို့ရောက်တယ်ဟိုကမကွေးရောက်တယ်ဆိုပြီးတော့သူကဒီအနေကြီးကပတ်စံတောင်းပြီးတော့သွားတာလေးကြီးလေးလေ
း2012မှာလူမျိုးရေးပဋိပက္ခတွေဖြစ်ပြီးရခိုင်ကနေရိုဟင်ဂျာအများအပြားထွက်သွားခဲ့ကြပါတယ်2016အောက်တိုဘာလမှာ American Rohingya Salvation Army ASA အဖွဲ့ကရဲစခန်းတွေကိုတပြိုင်တည်းပထမအကြိမ်တိုက်ခိုက်ခဲ့ပြီးနောက်ရခိုင်ပြည်နယ်ကနေထွက်ခွာလိုသူတွေပုံများပြားလာပါတယ်။အဓိကအကြောင်းရင်းကတော့ရခိုင်မှာအလုပ်ကန်ရှားပါတဲ့အတွက်ကြောင့်ပါ။ပဏိပက္ခတွေတဲ့ဈာညံ့မှာကြောက်တာလည်းပါပါတယ်။ကျမ်းမာရေးဆောင်ရှောက်မှုတွေမများရှိတာကြောင့်လည်းပါပါတယ်။အမ်မျိုးနယ်စစ်စေးရေးဂိတ်မှာဖမ်းဆီးခံရတဲ့ရိုဟင်ဂျာ6ဦးဟာ6ဖြူမျိုးနယ်အကျဉ်းထောင်မှာထောင်ဒဏ်ကျခံခဲ့ရပြီးလွတ်လာချိန်မှာတော့သူတို့ကိုနေရာပြန်ပို့ဖို့စီစဉ်ပေးမယ်။အဲ့ဒီမျိုးနယ်ကကြောက်တလုံး ITV စခန်းကိုပို့ခံရပါတယ်။မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ခွင့်ပြုချက်မရပဲတရားဝင်ထွက်ခွာခွင့်မရှိတဲ့ရိုဟင်ဂျာအတိုင်းဝိုင်းတို့မှာအလုပ်လုပ်ကင်ခွင့်၊ကျန်းမာရေးဆောက်ရှောက်ခွင့်နဲ့ပညာသင်ကြားခွင့်များညှင်းပယ်ခံရပါတယ်။အစိုးရကအခြေခံဝန်ဆောင်မှုများမပေးနိုင်ပဲရိုဟင်ဂျာတွေကိုဘာကြောင့်နိုင်ငံကနေထွက်ခွာခွင့်မပေးလဲဆိုတာသူ့အနေဖြင့်နားမလည်ကြောင်းအဲ့ဒီ ITP စခန်းမှခေါင်းဆောင်တဦးဖြစ်သူဦးဖြူချေကပြောပါတယ်။
ခိုင်ဒီမှာမွေးရခိုင်ဒီမှာကြည်ဘိုးဘွားပြည်ကရခိုင်ပြည်မှာနေတဲ့လူတွေကိုဟိုလူဝင်ကြလို့ပြောရရင်လည်းသူတို့ကလူဝင်ကြလို့ဆိုတာမရှိဘူးသူတို့အစွာမင်းနေတယ်ဒီကဲပါလေရှိပါလေဆိုတဲ့အကိုကတွေကိုကြားရင်လည်းမရှိဘူးလို့ပြောနေတယ်ခုဝင်တန်ကြီးကလို့ပြောတယ်ခုဝင်တန်ကြီးကလည်းဟိုဘယ်လိုနည်းနဲ့မှဝင်လာတဲ့ခုဝင်လည်းမဟုတ်ဘူးဟိုခိုင်ဒီမှာမွေးရခိုင်ဒီမှာကြည့်တဲ့လူကခုဝင်တန်ကြီးဆိုတော့နည်းနည်းလေးတော့မကောင်းဘူးပေါ့လေအဲ့ဒါကြောင့်ဟိုဒီကဲကြတဲ့တန်ကြီးလို့ပြောတယ်အော်ဒီခဏဒီမှာလည်းမထားခင်ဘူးဆိုရင်ခဏဒီအတွက်လည်းဆန်းတယ်ဆိုတော့အဲ့ဒါကြီးကတော့တော်တော်ကြီးဒီအစိုးရရဲ့ policy အနေနဲ့လေးပါဖြစ်တယ်လေဟိုတစ်ခါတည်းဝင်ဝင်ပေါ့နော်အစိုးရလုပ်တဲ့ policy ကလည်းကြာလာပြီနှစ်30လောက်ပြည့်နေပြီ
ပွဲစားတွေကိုအကူပြီးရခိုင်မှထွက်ခွာဖို့ကြိုးစားနေတဲ့ရိုဟင်ဂျာတွေရဲ့ပြဿနာမှာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဤတာဝန်သာဖြစ်တယ်လို့လူကုန်ကူးမှုတိုက်ချဲ့ရေးရဲ့တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးမျိုးသူဆိုးကပြောပါတယ်ဒါကလူကုန်ကူးတာမဟုတ်ပါဘူးလူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာပါလို့သူကဆိုပါတယ်လူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာဟာသူတို့ရဲ့အပြည့်အဝသိရှိသဘောတူမှုနဲ့အတူတရားမဝင်ခရီးသွားလာမှုကိုစီစဉ်ပေးခြင်းဖြစ်တယ်လို့သူကပြောပြပါတယ်တရားမဝင်လူမှောင်ခိုးကူးခြင်းဟာမှောင်ခိုးကူးခံရသူတွေကိုအကြက်ကင်ခြင်းသူတို့သွားမဲ့နေရာတွေဒါမှမဟုတ်သူတို့ကြုံတွေ့ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးလိန်ညာခြင်းတို့ပါဝင်ပါတယ်
ယထိုင်ကနေထွက်ခွာဖို့ကြိုးစားသူတွေထဲမှာပွဲသားတွေရဲ့လိန်ညာမှုကိုခံရသူတွေလည်းရှိပါတယ်။အဲဒီလိုလိန်ညာခံရသူတွေမှာစောက်တော်မျိုးနဲ့ဈေးရွာတွေနေထိုင်သူအသက်21နှစ်အရွယ်အလီဟူစိန်လည်းပါဝင်ပါတယ်။သူနဲ့အတူမိတ်ဆွေနှစ်ဦးဟာအမ်မျိုးနယ်အနီးကတောထဲမှာဆုံးဖြတ်ခံခဲ့ရပါတယ်။သူတို့ရဲ့ခရီးအတွက်စီစဉ်ပေးတဲ့ပွဲသားနှစ်ဦးကသူတို့ရဲ့မော်တော်ဆိုင်ကယ်တစ်နှစ်စီးနဲ့ငွေကျပ်2သိန်းကိုပွဲကယူခဲ့ပါတယ်
။ကျွန်တော်တနေ့တည်းကကျွန်တော်ကမှအဲ့ကဲ
ကျွန်တော်တို့တနေ့နဲ့တညာအိတ်ခဲ့တယ်။တောထဲကအိမ်ပြန်ဖို့လမ်းလျှောက်ထွက်လာတော့လာဝကတယောက်ကတွေ့တယ်။ဘေယောကလည်းလို့မေးတယ်။ကျွန်တော်တို့စကားထစ်တယ်။ကျွန်တဲ့နှစ်ယောက်ကပမာလို့မပြောတတ်ဘူး။သူကကျွန်တော်တို့စကားကိုနားမလည်ဘူး။အဲ့ဒါကြောင့်ဖမ်းသွားတယ
်။အလီတို့မှာမြည်သူမြည်ဝါဖြစ်ကြအောင်အထောက်ထားမပြနိုင်တာကြောင့်သူတို့ကိုမြို့နယ်ရဲစခန်းမှာတလားနဲ့ခုနှစ်ရက်ထိန်းသိမ်းခဲ့ပါတယ်။အဲ့ဒီနောက်တရားရုံးမှာအမှုရင်ဆိုင်ရကကျောက်ဖြူမျိုးနဲ့အကျဉ်းတောင်မှာထောင်လန်နဲ့နှစ်ချမှတ်ခံရတယ်လို့အလီကပြောပါတယ်။ဒါပေမဲ့လည်းသူတို့စီကစိုက်ကဲနဲ့ငွေတွေယူသွားတဲ့ပွဲသားနှစ်ဦးကတော့အဖမ်းမခံခဲ့ရဘူးလို့သူကဆိုပါတယ်။အလီနဲ့အတူဖမ်းဆီးခံရသူတဦးမှာအသက်16နှစ်အရွယ်ရှိရွှေမောင်ခေါ်ဟာဘတ်အာမတ်ဖြစ်ပါတယ်။သူကရခိုင်မှာချင်းရခိုင်ဗမာနဲ့မွတ်စလင်ပွဲသားတွေရှိပြီးတချို့ကိုကြောက်ဖြူအချင်းထောင်မှာထောင်နံကြခံရတုန်းကမြင်တွေ့ဘူးတယ်လို့ဆိုပါတယ် IDP စခန်းကိုပတ်စင်လူသစ်တွေရောက်ရှိလာပြီးသူတို့တွေကထွက်ပြေးဖို့စူးစမ်းရင်လမ်းမှာဖမ်းဆီးခံရသူများဖြစ်တယ်လို့ဥဖြူချေကဆိုပါတယ်ဖန်စီခံရပြီးမှပြန်လွတ်လာသူတွေထဲမှာတဦးကတော့ရှဖီခန်ဆိုသူဖြစ်ပြီးသူကရွှေစာကျေးရွာမှာနေထိုင်သူဖြစ်က1949မြန်မာနိုင်ငံတွင်နေထိုင်သူများမှတ်ပုံတင်အဥပဒေအရထောင်နဲ့ငါးနှစ်ကြာခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူ့မှာမိသူမိဝါဖြစ်ကြောင်းအထောက်ထားမရှိတဲ့အပြင်နိုင်ငံသားမှတ်ပုံတင်ကမရှိလို့ဖြစ်ပါတယ်။ထောင်ထဲမှာပွဲစားတွေကိုလည်းမြင်တွေ့ခဲ့ပြီးသူတို့မှာမိသည်ဆွဲချက်နဲ့ရင်ဆိုင်ခဲ့ရလဲဆိုတာကိုတော့မသိရှိဘူးလို့ရှဖီကပြောပါတယ်။
တချို့ပွဲစားတွေကျတော့တနေ့ကျကျွန်တော်မျက်စိနဲ့ကိုယ်နဲ့တွေ့လေတွေ့ရကျွန်တော်ငယ်ရင်းတည်းကဖြစ်ပွဲပွဲစားတချို့ကျတော့နှစ်နှစ်အဲ့လိုမျို
းဒါပေမဲ့လည်းဖမ်းမိထားတဲ့ရိုဟင်ဂျာတွေရဲ့နောက်ွယ်ကပွဲစားအများစုကတော့လွတ်မြောက်နေစေဖြစ်ပါတယ်တူအောင်လို့ရိုဟင်ဂျာအချို့ကတော့ပုံမကောင်းမွန်တဲ့ဘဝတစ်ခုကိုရှာဖွေဖို့အတွက်မြန်မာနိုင်ငံမှာထွက်ပြေးဖို့ကြိုးပမ်းခြင်းကိုဖယ်တော့အခါမှလက်လျှော့မှာမဟုတ်ပါဘူးဒါပေမဲ့လည်းချွေမောင်တို့လိုသူတွေကတော့ညှော်လင်းချက်ကိုလက်လျှော့လိုက်ပြီးဖြစ်ပါတယ်ခြားစားတဲ့ရဲတွေ၊လိန်ညာတဲ့ပွဲစားတွေတွေ့ပြီးထောင်နှံချမှတ်ခံရပြီးနောက်မလေးရှားကိုသွားဖို့နောက်ထပ်ကြိုးပမ်းဖို့ရည်ရွယ်ချက်မရှိတော့ဘူးလို့ချွေမောင်ကဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှာသတင်းထောက်ရဲမော်အိမ်သက်စုပန်ဒူနန်ဇာနီနဲ့ဂျဲရက်တောင်လင်းတို့ဖြစ်ပါတယ်ပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ကထုတ်လွှင့်တဲ့တင်ဆက်မှုတွေမနက်အစီအစဉ်လေးကိုမနက်9:00အထိလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ40 kHz 980လိုင်းကီလိုမီတာ48 kHz 6150အပြင်လိုင်းလက်မီတာ190 kHz 1905တို့ကပါဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာပါ။အခုတော့စနေနေ့ညဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။မြန်မာနိုင်ငံမှာ2020ပြည့်နှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိတာမို့ဒီလွှတ်တော်ကိုယ်စားလှယ်တွေကိုလူထုကနောက်တစ်ကြိမ်ရွေးချယ်ကြအောင်ပါပါ။ဥပဒေပြည်မှာခရာကြတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစမ်းဆောင်နိုင်ခဲ့ကြပါသလဲဘလို့အခက်အခဲဆင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်သစ်မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကို VOAS နေနေညတရားလေးလိုင်းအစီအစဉ်မှာကိုအောင်လင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းအစီအစဉ်မှာတော့လွတ်တော်ရဲ့စောင့်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးဆောင်ပါပါ2020နှစ်သစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူထုကနောက်တစ်ကြိမ်ရွေးချယ်ကြအောင်ပါပါဥရီပြည်ရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်သစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးလာမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်အုပ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်ထုမေဖြစ်ပါတယ်နောက်တူကတော့လူခွန်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပါဦးအောင်မျိုးမင်းကဆိုရင်ဒီမြန်မာလူထုခြေပြုအဖွဲ့စည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်ဦးရဲ့အရင်ဆုံးသုံးသက်ချက်ဒီကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါ်ထွန်းမေဆွေးနွေးပြပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ဒီနှစ်အတွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာပဲဖြစ်ဖြစ်လွှတ်တော်ကဘလောက်ထိဆွေးနွေးပြီးကင်တွယ်ပြစ်ခဲ့တာတွေရှိရလို့များပြောနိုင်မလဲခင်ဗျာ
ကျွန်တော်နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီတုလွတ်တော်နဲ့မြို့သားလွတ်တော်ပူးပေါင်းထားတဲ့ဒီတော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျွန်တော်တို့လေးလာကြည့်သလောက်ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များဒီဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းနာတစ်ခုအထိကျင့်နှံ့မှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်အဲကျမတို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတက်နဲ့ဆုံးဆွေးနွေးခဲ့ကြပါတယ်တကယ်တမ်းကျလို့ရှိရင်တော့ပြည်ပြည်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိလွတ်တော်စကားတွေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြည်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြည်ပြည်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုစားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တ်လောက်စီရတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့အခါမှာလက်ရှိအချင်းကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့နေပြီးတော့ပြည်တော်စုလွှတ်တော်မှာတင်တဲ့အခါအမှန်တကယ်ဆိုလို့ရှိရင်3မိနစ်တာကာလနောက်ကျပြီးတော့မှတင်ရတဲ့ကြောင့်မလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအိနေအားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေကျင့်တ်လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွှတ်တော်ကိုယ်စားလှယ်တွေကိုနှိုက်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီတက်ခံဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များအပြိုင်ဆိုင်နေပြီးတော့အင်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ကြက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်အဲ့တိုင်းတော့တစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဖို့အင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါလေရှင
်ဟုတ်ကဲ့တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ်တော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့စစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာကြေညာလို့ပေါ့လေတခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ကဟိုလုတ်ခဲ့ရရှိရလို့ပြောနိုင်မလားခင်ဗျာ
အတိအကျပြောရလို့ရှိရင်တော့ပြည်သူကိုဒိုင်းရအကျိုးဖြစ်ခဲ့တဲ့
ဆောင်ရွက်ချက်တွေကကျင်းနှက်လောက်ပြမရှိဘူးလို့ပဲကျမတို့ဖြေနိုင်ပါမယ်ရှင်။ဘာလို့လဲဆိုတော့စက်ကိုခုနှစ်မှနေပြီးတော့ညီညာရေးအတွက်ဆောင်ရွက်ချက်တွေဟိုတိုင်းတိုင်းမြန်နဲ့ညှိနှိုင်းဆောင်ရွက်မှုတွေကတော့ဟိုအားမခဲ့တဲ့အခြေအနေကိုကျမတို့တွေ့ရပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဥပမာမျိုးမင်းရဲ့သဘောထားကနေကျွန်တော်ပြီးခဲ့တဲ့နှစ်အတွင်းမှာပြန်သုံးသပ်ကြည့်
ကဲပြီးခဲ့တဲ့တက်တန်းပေါ့နော်အခုလက်ရှိကျွန်တော်တို့ဖြစ်နေဒီနေ့ကာလတက်တန်းပြန်ကြည့်တဲ့အခါမှာတော့ထွတ်မိပြောသလိုပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတည်ပြီးတော့လှုပ်ဆောင်ပေးအပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ကြီးဆက်လက်ပြီးလုပ်နေရုံနဲ့အငင်းပွားနေရုံနဲ့အချိန်နဲ့မှလည်းကျွန်တော်တို့ဒါနဲ့ပတ်သက်လို့ပြည်သူလူထုကလိုချင်သောခရီးပေးထားတဲ့အတိုင်းရောက်ရှိအောင်တွာလာနိုင်တဲ့အဆင့်ကြီးတော့ကျွန်တော်မရောက်သေးပါဘူးနောက်ဆက်တစ်ခုကတော့ကျွန်တော်တို့လွှတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကြီးချင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်လေ့လာထားမှပြောမယ်2016, 2017, 2019 ၄နှစ်ကြာကမှဒီပြည်တော်စုလွှတ်တော်အတွင်းဒီဥပဒေပေါင်းကျွန်တော် 128 ခုလောက်ကိုပြင်ဆင်တာတွေကြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလွှတ်ဆောင်နိုင်နေဆိုရင်အချက်ကလေးကျွန်တော်တွေ့ရပါတယ်အဲ့ဒီညမှာကျွန်တော်တွေ့ရခါမှာဒီ၄နှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုကြတဲ့နိုင်ငံကတော့အားနည်းတာကျွန်တော်တွေ့ရတယ်။ဥပမာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လွတ်လုံလို့ဒုဗောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တွေ့ရမယ်။ဒါကြောင့်မူပိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါကိုအသိရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်လည်နေရာချထားခြင်းပြည်လည်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ပေးအဓိကထားပြီးတော့တွေ့ရင်ကျန်တဲ့ဟာတွေကတော့ကျွန်တော်တို့ပြုပြင်ကြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥပမာကြက်ကြီးဥပဒေပြောင်းခြင်းတွေဟာအဂရိလိုက်စားမှုတိုက်ချိန်ဥပဒေကိုကျွန်တော်တို့ရေးချိန်ပြီးခြင်းတွေဟာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေတွေနဲ့နှစ်ချိန်သုံးချိန်ပြည့်တဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေစစ်တီးဆက်ပေါ်လာတာအားနည်းတယ်။စီးပီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်တယ်လို့ဒီလိုပဲပြုပြင်ကြောင်းလဲမှုကြီးအစ်ကိုပြည့်ကျွန်တော်တို့တွေ့ရမှာဆိုရှင်ဒီရာဇဝတ်ကြီးပုံမှန်မှာဆိုလို့ရှိရင်ပြင်းပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခင်မိအောင်နည်းနည်းပြုပြင်လိုက်တဲ့ဟာဆောင်းတန်းငွေနဲ့တိုးပြတဲ့ဟာဒါကဒီအသက်အရွယ်၁၂နှစ်အောက်ရှိတဲ့မိန်းကလေးတွေကိုမတိုင်းဒီနေမန်းဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီဆောင်းတန်းနှစ်နှစ်တည်းကနေဆောင်းတန်းတစ်သက်ချင်းချနိုင်နေဆိုရဲပြင်းမှုပြည့်တယ်အောင်ပြင်ဆင်တဲ့အပိုင်းတွေပဲတိကျထားပြီးတွေ့ပါတယ်နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးဖို့မေးတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့သာလို့ရှိရင်လည်းလည်းအဆင့်မြင့်လာတာတွေ့ပါတယ်ပြည်တော်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အဆင့်နဲ့ကိုက်ညီသော policy များတက္ကသိုလ်မျိုးတနေနဲ့လုံးနဲ့တက်ဆိုင်နေရင်းချမ်းရေးဟိစာမျိုးတွေဒါမျိုးမေးခွန်းမေးတဲ့ဟာတွေကပုံများလာတယ်အရင်တော့ကလို့ခုမျိုးနယ်မှာပြည်နယ်နဲ့တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမေးတဲ့မေးခွန်းတွေဖြစ်လာမျိုးမဟုတ်ပဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မေးခွန်း policy ပိုင်းမေးခွန်းတွေဖြစ်လာဒီတစ်ခုကတော့ဒီမေးခွန်းမေးမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုပဲအခုကျွန်တော်တို့ဟိုတရားဒီ Facebook ကနေပြီးမှတ်ချက်ပေးနေရတချို့လဲဟိုစိတ်ဝင်စားကြကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုဖော်ပြကြပါတယ်သူကတော့ Psycho ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူ့လူထုအမတ်တွေအများစုပါတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်နောက်ပြီးတော့သူကလူထုအမတ်တွေရဲ့အရေးဆွေးအားနည်းတယ်လို့မြင်မိပါတယ်ပြည်နယ်တွေရဲ့လူဝဲချက်ကိုတာဝန်အပြည့်အဝမယူနိုင်ကြပါဘူးဆိုပြောလဲသူကရေးပါတယ်ဆိုတော့ဒီနေရာမှာဟိုဒေါက်တာမေကိုပြန်မေးကျင်တာတော့ဗောလေအခုလို့တော်တော်လေးမှာဥပဒေပြည်ရေးပဲဖြစ်ဖြစ်ဟိုတခြားဘက်နေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်မို့စင်မို့ကိစ္စတွေမှာအတိုက်ခံနေနဲ့ဟိုအခက်ခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးရဲ့အရေးသွေးအားနည်းတာဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြည်ရေးဘက်နေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျမတို့မြို့သားလွတ်တော်ဒီအချိန်နေမှာမြို့သားလွတ်တော်ကိုနေပြီးတော့ကျမတေချာလိလာတုံးတက်ပြီးတော့ဆွေးနွေးခြင်းပါတယ်ရှင်။ကျမတို့မြို့သားလွတ်တော်မှာကြာလို့ရှိရင်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင့်တ်ဖို့ရဖို့တော့ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျမတို့တဦးတယောက်ချင်းကြိုးစားကြပါတယ်။အဲ့ဒါဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်အဲ့ဒီတော့ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အားမရဖြစ်တာလည်းရှိမယ်။ဒါတယောက်ချင်းစီရဲ့အရေးအတွေးနဲ့လည်းဆိုင်ပါတယ်။နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့လည်းဆိုင်တယ်။နောက်တစ်ခုကသို့တော် support အင်မတန် မှာအနေနဲ့အခြေအနေနဲ့လေးသက်ဆိုင်ပါတယ်ရှင်အဲကျမတို့နေပြီးတော့ဒီပြုမြပြောင်းလေးရဆောင်ရွက်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့လွတ်တော်ကိုယ်စားလှယ်များရဲ့ဒီအတင်ပြချက်တွေဟာနေပြီးတော့ကျမတို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျမတို့ဦးစားပေးပါတယ်ဒါပေမဲ့ကျမနေပြီးတော့ဒီ limit တာအတော်တွင်ကျမကိုယ်ကိုယ်တိုင်ဖြတ်သန်းရသလောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေအနေချက်တွေတချို့ကိုတွေ့ရပါတယ်ဒါကိုကျမတို့ပြင်ဆင်တင်ပါတယ်လို့ကျမအနေနဲ့ယူဆတယ်ပြင်ဆင်ဖို့လေကျမတို့ကြိုးပမ်းကြရမှာပါအဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအဖြစ်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီအစိုးဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လှုပ်ရထားမယ်ဆိုတဲ့ပုံမှန်လည်းရှိပါတယ်ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတဲ့အစိုးတင်တဲ့အခါမှာလှုပ်ရစရာမလိုဘူးလို့ကျမအနေနဲ့ယူဆပါတယ်တခြားနိုင်ငံတွေကိုလည်းကျမတို့လေ့လာမှာဖြစ်ပါတယ်ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအစိုးများတွေဆိုလို့ရှိရင်ကျမတို့အမြဲတမ်းမြို့သားလွတ်တော်မှာပေးချခံရပါတယ်အခုတက်တိနေပြီးတော့ရိုးရိုးအစိုးပြောင်းထားတဲ့အစိုးတွေများတော်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်ပြီးနေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအစိုးကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန္တာရှိပါတယ်။ဒါတခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအစိုးပဲဖြစ်ဖြစ်အစိုးမဆွေးနွေးခင်မှာနှုတ်ဝက်ထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကို၌ကိုကအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျမတို့ advocacy လုပ်ခွင့်ကျမတို့မရှိပါဘူး။လွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လိုအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝက်ထားမယ်ဆိုတဲ့ပုံမှကိုကျမတို့ကနားမလည်နိုင်ပါဘူး။ဒါကျမလုံရင်းကန်ရင်းနဲ့နေပြီးတော့လေးနှစ်တော့တွင်းမှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်တွေဖြစ်ပါတယ်။ဒါကြောင့်မလို့လွတ်တော်မှာဘာအားနည်းချက်ရှိသလဲဆိုလို့ရှိရင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါရယ်။သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်မ။သူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ခွင့်မရှိတာကပြဿနာပါဗျာတဲ့။ကျေးဇူးကိုမကြည့်တဲ့ကိုယ်စားလှယ်တွေကညားနေပါရယ်ဆိုပြီးသူကရေးပါရယ်။ဆိုတော့စောစောဒီဒေါက်တာမေကိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကော်မျိုးမင်းကိုလည်းမေးချင်ပါရယ်။ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်ပိုင်းနေမှာအားနည်းချက်တွေရှိခဲ့ရဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာတိုက်ခံနေအဟံတားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်ဖို့ဆင်ဖို့နိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ခုစံကြီးကိုယ်တိုင်ကစောစောတော်တော်ရှင်တွေထောက်ပြလို့အရေးသွေးအားနည်းနေလို့လားကော်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးပြင်းတဲ့အခါမှာအဲ့ဒီအားမကောင်းတဲ့ချက်ကတော့နှစ်ချက်လို့ကျွန်တော်ပြောချင်ပါတယ်ချက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်ချင်တဲ့ချက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကြီးကိုကျွန်တော်ပြန်မှတ်ကြည့်တဲ့အခါမှာအစိုးရလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတောင်လည်းရှိရတာဟိုလို့တင်သွင်းတဲ့လူကတော့အများကြီးဖြည့်သွင်းကြတယ်ကြားတဲ့ဟာလည်းကြားတယ်မကြားရလည်းမကြားဘူးဆက်ကြွတဲ့လူကတပိုင်းလုံးဝမဆက်ကြွပဲမင်းဒီမျိုးဝင်ပြီးတော့ဆွေးနွေးမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်။အဲဒါဒါဆွတ်တော်ကိုယ်စားလှယ်ကြီးရဲ့အူးချင်းရဲ့နိုင်ငံကြီးဝင်ကျက်မှုနဲ့ဒီတစ်ခါမှာဒီကိစ္စပေါ်မှာသိဝင်စားမှုတွေကျွန်တော်ဒီမျိုးကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့ဆက်စားကြည့်ဒီဆွတ်တော်ကာလရဲ့ဆက်စားကြည့်မှာဒီ UNDP ကနေဆွတ်တော်ကိုယ်စားလှယ်များရဲ့စွန့်ရင်နှိမ့်ခြင်းဆိုပြီးတော့ဆွတ်တော်ဆိုရဲခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့တွားရောက်ပြီးဟောပြောတာရှိတယ်။ဒါပေမဲ့တချို့လူများရန်ပုတ်တက်လာရင်တချို့တော်တူကဒီမိမိတာကာလတည်းမှာတစ်ချမ်းနာမည်တမ်းမို့သာအဲ့ဒီနေရာမှာတော့ရက်နေတာအဲ့ဒါတော့ကျွန်တော်တူးချင်းပေါ်မှာမူတည်နေလို့ယူဆပါတယ်။နောက်ထပ်တစ်ခုကတော့ခုနဒေါက်တာကြီးပြောသလိုပြောရှင်နေနေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်မှုတွေတစ်ခါကြီးဆက်ရောက်မှုရှိပါတယ်။ဒီဆိုတော့မတင်သွင်းဘူးဒီဆိုတဲ့ပတ်သက်လို့ပြန်လည်ပြောရုပ်သိမ်းမှာဆိုရင်ကြိုးစားချက်တွေဒီပါတီတွေမှာရှိတဲ့စီကံစုံစုံတွေတွေကြိုးစားချက်တွေအိတ်ပင်ချက်တွေကတစ်ခါတည်းသူ့တော်ဘုရားလုံးနဲ့ရှင်ပြခြင်းနဲ့ဆိုင်အောင်ကြိုးစားဖို့အတွက်မဖြစ်နိုင်တဲ့အခြေအနေမျိုးတွေပါတီကိုကိုးစားပြီးတော့သူ့တော်ဘုရားလုံးများကကိစ္စနဲ့ပတ်သက်လို့ရှင်ပြဖို့အတွက်ခက်ခဲအများကြီးရှိနေတာကိုကျွန်တော်ကြားရပါတယ်။အဲဒါကျတော့ကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့လမ်းညွှန်မှုပေါ့နော်။နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်လို့ပြောချက်တော့ကိုယ်တော်လေးဒီကစီးပွားရေးအဖွဲ့ကြီးရုပ်ဖို့အတွက်ဘာရဘူးလို့ပြောတယ်။ကျွန်တော်ကပြန်ပြောတင်တာဒီစီးပွားရေးကလည်းလွတ်တော်ကိုယ်တော်လေးဒီအဖွဲ့ကြီးရုပ်ဖို့အတွက်စီးလုံးလို့တော်မှုတွေအဆက်ကဲရှိနေတာပါ။ဒါကဘာလဲဆိုတော့ဆက်တူနဲ့ဒီအရက်တလူမှုဖွဲ့ပြီးစီးပွားရေးကလွတ်တော်ကိုယ်တော်လေးပြန်နေစကြမှာသိရတဲ့အခြေအနေဖြစ်တယ်။
တတော်မှာလာတဲ့အခွင့်အရေးချက်ရှိတယ်လို့အဲဒီခွင့်အရေးချက်ကိုဘယ်လိုမျိုးပြန်လို့တန်းတက်ပါလဲဆိုတော့မှတ်ပုံတင်ထားလာဆိုတဲ့မိခွန်းနဲ့လည်းကျွန်တော်တို့သွားရတယ်။အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ပြီးတွေ့ရတဲ့သဘောမျိုးဖြစ်တဲ့ဒီမှာဒီလူလူတွေကသူတို့ဘာလို့ကြုံကြည့်နေရလဲ။ဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအရင်ကပုပ်ပွနေနေပြောဆိုနေမှုအခွင့်အရေးအရင်နေသွားတယ်။အဲ့လိုမျိုးသူတော်ရဲ့ခုနအရက်ဖက်လူမှုပွဲကြီးတွေ့ဆုံမှုလုံထုံးလုံကြီးကသူ့တွေမဟုတ်ဘူးများသူ့တွေရဲ့တို့ပြီးတော့ကျင့်သုံးသဘောမျိုးဖြစ်တယ်။မှတ်ပုံတင်ထားမှတွေ့ရမယ်ဆိုတဲ့ဆက်ကလည်းလူတော်နဲ့ဒီလူလူကြီးကလူတော်နဲ့အရက်ဖက်လူမှုပွဲကြီးကစမ်းသပ်တော့အရာတစ်ခုဖြစ်တယ်လို့လည်းထောက်ပြ
ဟုတ်ကဲ့ကိုမျိုးမျိုးဆွေးနွေးရကျေးဇူးပါဆွေးနွေးကျွန်တော်ဆွေးနွေးဝဲအတွက်ကိုစာရေးပြဖို့ထားတာနောက်ကိုယ်လည်းဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းအခုလေးလိုင်းပေါ်မှာရောက်နေပါတယ်တူဦးကတော့မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးမှာတခြားရတော့မဆွေးနွေးရှင်တော့ကိုပြောရှင်တာကကျွန်တော်တို့ဒီအစိုးရတက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်တည်တူရအပေါ်မှာအာဂါရတ်ကိုစီးလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါ။ဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟိုဟိုဒေါက်တာအေးပုံတို့လိုလူကိုပုံပြောင်းဖို့ရှင်မျိုးကနေပြီးတော့ဖန်သွက်လာ။အဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်။နောက်ပြီးတော့ပြင်းပြင်းမဲခိုင်တဲ့အပေါ်မှာတိုက်ခိုက်တယ်။အခုရခိုင်တဲ့ဘုံဒုက္ခရောက်နေတဲ့စီးပီးဆောင်တွေကိုဘာထောက်ပံ့ကြမှလည်းမပြေဘူး။အဲ့လိုရှိနေတယ်ဒီတော့ရခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတာကိုကျွန်တော်တို့ကတော့တွေးမိနေကြ။ဒါဆိုလို့ရှိရင်အခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စိတ်ပွင့်မှတောင်းရခိုင်ပြည်ဒုက္ခရောက်နေတာဘာလို့မှကိုမဲ့ကိမဲ့လူရှိဘူးအဲ့လိုဖြစ်နေတယ်။ဘယ်တော့အမေတွေကလည်းထားပါတော့ဗျာဘာတခုမှလည်းအောက်ရရတာမဟုတ်ဘူး။သူကလက်တော်ဆိုတာလည်းပို့ပြီးတော့အစိုးရအပေါ်မှာပဲအစိုးရဖိအားကိုပဲခံရတယ်လို့ကျွန်တော်တို့အဲ့လိုတွေးမိနေတာ။
ဟုတ်ကဲ့ဥမောင်ကျော်စံဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့တီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်လက်ရှိအစိုးရတော့အယတ္တအစိုးရပေါ်လာအောင်နော်2015ရွေးကောက်ပွဲတုန်းကကျွန်တော်တို့ကတော့အင်တိုက်အားတိုက်ပဲနော်မီဒီယာကနေကျွန်တော်တို့ကနော်တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်အတွက်တော့နော်အခွင့်အရေးကတော့အတန်အားနည်းတော့ကျွန်တော်တွေ့ရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်ရဲ့ပြည်သူတွေကနော်အတန်မှအငင်းချမ်းလို့လူခင်ပါတယ်လို့ကျွန်တော်တပွားပါပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှု
ဖြစ်တဲ့ဦးကြီးဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှုဆွေးနွေးရကျေးဇူးပါဆိုတော့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တခုတော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုယ်တည်းတွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာဆက်လက်ဆက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှ NND အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကိုမှတော့စားမကုန်လောက်တဲ့ငွေပမာဏ300ကြီးတောင်ထောက်ပံ့ပေးခဲ့တဲ့အမှတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပရိသတ်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီခိုင်ပြင်းနေတဲ့သောသားရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြင်းနေတဲ့ပတ်သက်ပြီးတော့ဟိုအချက်တဲနဲ့ပတ်သက်ပြီးပြောရတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အခြေတဲကဒီပြီးခဲ့တဲ့2019ထဲမှာဆိုရင်နိုင်ငံတကာမှာအထိဖြစ်ရှင်းခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးပဲဥဆောင်ပြီးလုပ်နေရမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အခြေတဲကိုဟိုတစ်ဖက်တစ်လမ်းအနေပြီးတော့ဝိုင်းဝန်းပြီးဖြစ်ရှင်းမှုကြိုးစားရတယ်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီရခိုင်ပြည်နယ်နဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီအမြောက်ဦးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါတယ်ရှင်။အခုတစ်ရှိနေပြီးတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီအရှိအောင်အဆောက်အုံတစ်ရှိအောင်နဲ့ပတ်သက်ပြီးတော့မြောက်ဦးကိုအရှိအောင်အဆောက်ရှိဟောင်းရည်ရွယ်မှုတွေဖြစ်နေပြီးတော့တုံ့ပြန်နေတဲ့ဆီမှာစံနဲ့လက်နဲ့ကြီးနေတဲ့အခြေရလောက်အောင်နေပြီးတော့ကျမနေတဲ့ဒီပုံမှာအရေးကြီးဆိုတင်ခဲ့တာတခုရှိပါတယ်ရှင်။အဲ့ရမှာနေပြီးတော့မြောက်ဦးမြို့နယ်ကိုဒီနေ့ကျောင်းကြီးရှိဟောင်းနေပြီ။အစ်မဲဆုံးအဖြစ်တတ်မှတ်ပေးဖို့ကျွန်မနေတူတင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖြတ်တိပုံအချိန်ဥပဒေမှာနေပြီးတော့ ဒီစိမဲဆုံးဆိုတဲ့သကလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျမတို့မြို့သားလွတ်တော်ကတော့အရေးကြီးဆိုတဲ့ကျမတို့မပေးခဲ့ပါဘူးဆိုတော့လွတ်တော်ကိုယ်စားလှယ်တဦးအနေနဲ့တော့နေပြီးတော့အခိုင်ပြင်းနဲ့ပတ်သက်လို့ကျမတို့အရေးကြီးဆိုတဲ့တင်ကြတယ်နောက်အင်တာနက်ဖြတ်တတ်မှုတွေနဲ့ပတ်သက်ပြီးတော့ကျမတို့နေပြီးတော့မေးခွန်းတွေတင်ကြတယ်ဒီပေါ်မှာနေပြီးတော့လွတ်တော်အနေနဲ့ ကိုခွင့်ပြုပေးတာနေပြီးတော့မရှိသလောက်ရှားပါတယ်ကျမတို့လွတ်တော်ဟာဟိုနေပြီးတော့တည်တန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီးသုံးရက်ကတရက်ဖြစ်ပါတယ်ဒါပေမဲ့လွတ်တော်ဟာနေပြီးတော့အစိုးရဖက်ကိုထုသဖြင့်နေပြီးတော့ဟိုရန်ကိုမိခိုနေတဲ့အရာတို့ကျမတို့တွေ့ရတယ်မန္တန်ဒီမမရက်အမဲအစားနေပြီးတော့ကျမတို့လွတ်တော် ဒီရဲ့မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျမတို့ဆွေးနွေးလိုပါတယ်ဆိုတော့ဘာလို့အဲ့လိုတင်ပြသလဲဆိုလို့ရှိရင်ကျမတို့တွေကဒီသစ်တော်ဆိုင်ရာဥပဒေနည်းဥပဒေကြားထဲမှာတိုက်နိုင်ဆုံးကြိုးပမ်းဆောင်ရွက်ပေမဲ့လေဗယ်နေပြီးတော့ကျမတို့လွတ်တော်ဒီတကယ်ပြည်သူတွေကျေနပ်လောက်အောင်နေပြီးတော့ဆွေးနွေးချက်တွေကိုနေပြီးတော့ကျမတို့ခွင့်ပြု နိုင်ခြင်းမရှိခဲ့ပါဘူးဒါကြောင့်မလို့အခိုင်အမာနဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဆုံးဖြစ်ရေးအဆိုတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှတာနေပြီးတော့ဒါ logically စဉ်းစားလို့ရှိရင်အင်မတန်စိတ်ပျက်စရာကောင်းပါတယ်ရှင်ဒါကြောင့်မလို့လွတ်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံးဆောင်နိုင်ခဲ့ပါဘူးဒါကြောင့်ဒီအရေးကြီးတော့အဆိုတွေကိုဖြစ်စေရိုးရိုးအဆိုတွေကိုဖြစ်စေနေပြီးတော့ကျမတို့ဒါပွင့်လင်းမြင်သာစာဆွေးနွေးမှုမရှိခဲ့ပဲနဲ့အကြောင်းပြချက်တစ်စုံတရာတွေကြောင့်ပဲဒီပယ်ထားတဲ့ပုံပါလေကျမတို့အရန်ကိုစိုက်ရက်ခဲ့ပါတယ်ဒါပေမဲ့ကျမတို့အနေနဲ့ကတော့လွတ်တော်ကိုယ်စားတဲ့အူးချင်းစီထူးထူးပြင်ကျမအနေနဲ့တော့အကောင်းဆုံးဒီအခိုင်အမ
ဒီစနေထားတဲ့ပုဂ္ဂိုလ်တချို့လဲရှိပါသေးတယ်သူတို့စာယူလဲဖော်ပြကြမှာတူတူကတော့မိထီလာမျိုးဟာဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျဟုတ်ကဲ့ပါကောင်လေးဦးနှစ်ထောင်စယ်ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမယ်လွှတ်တော်အစဉ်စင်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်လွှတ်တော်အစဉ်စင်မှာတာဝန်ယူကြမယ်ကိုယ်စားလှယ်ရာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖ
ဒီနေ့ကျွန်တော်တို့လာရလိုက်မယ်လို့ထင်မြင်မိပါတယ်တဲ့2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ်အတိကကြပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2018ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်ဒီစိန်ခေါ်မှုကို2018ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်စစ်အုပ်စုနဲ့ကျန်းဖွံ့ပါတီတို့ရဲ့ကန့်ကွက်မှုကိုရင်ဆို
Sana me pia me siti ne mita zuru dwe, me yong nigu tatwe ma matabene, jimpa tintore niyama chata bido, lula swa me pi na ye dwe ubri tamma piatan pina nge jimpite lu suci marere. Di senko mu ne ye dwe, sawe na muha, atiga swansam na mulo yu sabare. Di senko mu ne ye ne patelu, biru luto ma sita gozile nisang aya kainone, jampo pati gozile ruga simpian ubri mu janu timbiro, jinsan ke aru shike bare.
အပြင်းထန်ကန့်ကွက်ပြောဆိုရာတွေရှိခဲ့တယ်ဒါပေမဲ့လည်းပြည်သူလွှတ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာစစ်ကောင်းဆောင်နေသားဒီမဟုတ်စီနိုင်ငံတွေကလို့အကြောက်တရားခင်ငယ်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ဆိုးရအောင်ကိုယ်စိတ
ရင်းကြီးအမျိုးသားပြန်လည်ရင်ကြားစီရွတ်ရုံချီမှုတိဆောက်ရေးပိုင်းအကောင်းလာနိုင်တယ်လို့ယူဆမိပါတယ်။ပြည်သူ့ရဲ့ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကြံ့ကြံ့သူတွေမဟုတ်ကြပါ။ဒါပေမဲ့အခက်အခဲတွေကြားကကြိုးစားပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်9ညနဲ့အစည်းအဝေးပုံမှန်တွေအပြင
Mujango Yisati Punang Gajimabe. Gusoye Mujan Sangagan Satongango Sunri Songpia Nangera Ha. Omimutia Lube, you saw me bare. Pidu Gosleri, Dika, Chongaya, Senko Murigaro, Chubin Sine, Matas Sine, Mabadari, Mudai, Chucho, Danine, Ludu to play a mainnet, Lodori, Tai, Talo, Gana, Dine, Chilgawa, Yego, Tamadari, Senko Muri, Lube, you saw me bare, come here.
Okay, American Piazza, Mount Tasana, Sava, so a channel of tea, a season. ဆုံးသက်ဖို့ကျွန်တော်နောက်တစ်နှစ်မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကကျွန်တော်တို့စောစောဆွေးနွေးသလောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအားယူဆိုင်ဆွေးနွေးရပါတော့ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေများဘယ်လောက်ထိမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်တစ်မိနစ်စီလောက်
ဒီလိုလေးစံငါ့ကိုကော်မတီရဲ့အစီအစဉ်ခန်းစားပုံမှာဆွေးနွေးချက်တွေထပ်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လမ်းမဲ့2024ရဲ့ဒီစက်လေးချိန်မြောက်စံငါးချိန်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ပျော်စီးပုံတဲ့အချိန်နဲ့ဆွေးနွေးရမယ်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖြစ်ပုံပြင်ဆင်ရေးအတွက်
ဒီစံငါ့ကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ်ကိုယ်ဝန်ဆီရပါမယ်။တတကူကနေပြီးတော့ကျန်တဲ့ဒီကိစ္စပေါ်မှာလည်းပဲဒီဒီစံငါ့ကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းအဲကျွန်တော်တို့လည်းတက်နိုင်တယ်လို့မျှော်လင့်ထားပါရတယ်။မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းသာများရဲ့ကိုယ်ပိုင်ပြတ်ထားမှန်ဆွေပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့
က်ကျူပန်းရမယ်သဘောမျိုးရှိပါတယ်။အချိန်ထဲမှာလည်းကျွန်တော်တို့မြန်မာပြည်နဲ့ကိစ္စတစ်ခုကစစ်လက်ဖြစ်တဲ့ကိစ္စကတော့ရှိပြီးသားဥပဒေထဲမှာဒီလက်စာထုတ်ဖို့ပြောဆိုခွင့်နဲ့ရှိနေတဲ့စစ်တမ်းလက်လက်ခွင့်နဲ့အခြေခံခွင့်ရေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြင်းကြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးလုံဆောင်ပေးဖို့အချိန်ကြာမှသေးတယ်ဆိုတော့ကျွန်တော်တတိပြစ်ပြစ်ပြစ်ချင်ပါတယ်ခင်ဗျာအကြည့်ပြစ်တင်ပါတယ
်ဟုတ်ကဲ့ပြည်နိုင်ဆွေးနွေးပေးခဲ့တဲ့ညီညာချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုစေတော်ထုမင်းကိုရိုင်းပါဝင်ဆွေးနွေးကြရတဲ့သူတွေစာရေးစာပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဝန်ကြီးဆွေးနွေးတင်ဆက်တဲ့စနေနေ့ညတိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လင်းချက်တင်တဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းနားထောင်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ဒီလိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်155ရန်ကုန်စာလိုက်ကြီးဖြစ်ပါတယ် VOA ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့ဒီရုံးဖုန်းနံပါတ်က12923822554ဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOE အစီအစဉ်တွေကို Line to Sekkon 1925တို့မှာဖမ်းယူနိုင်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းဝင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Event မြို့တော် Backstage မှာထောင်ပေါင်းချီတဲ့လူတွေဟာ American ကလေလီကျောင်းတက်ခဲ့မှုကြောင့်တည်ဆုံးခဲ့တဲ့ Iran တက်ချုပ်ကြီးနဲ့ Iran စစ်ကောင်းဆောင်တွေအတွက်လမ်းမပေါ်ချီတက်ပြီးအလေးနဲ့ဝန်းနေချီကွယ်မှုတွေပြခဲ့ကြပါတယ်။အီရန်တက်ချုပ်ကြီးကာဆမ်ဆူလီမန်နီနဲ့အီရတ်စစ်ကောင်းဆောင်တွေကိုအခုလိုပြစ်သက်ခံရတာကြောင့်မတိမငိမ်ဖြစ်ပြီးသားအရှိလေပိုင်းမှာတင်းမာမှုတွေပိုဆိုးလာနေချိန်မှာအမေရိကန်ဘက်ကလည်းစစ်တပ်တွေထပ်ပို့ဖို့ပြင်နေပါတယ်။အခုလိုတင်းမာနေချိန်မှာမနေ့ကကျင်းပခဲ့တဲ့အီရန်နဲ့အီရတ်စစ်ကောင်းဆောင်တွေရဲ့စာဗနာခန်းနာဒီချီတပွဲကြီးကိုပြည်သူတွေနဲ့အတူအီရတ်ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီလည်းတက်ရောက်ခဲ့ပါတယ်။အီရန်နိုင်ငံရဲ့ထိတ်တန့်တမှုတူကိုအခုလိုအမေရိကန်ကအဝေးထိန်းဒုံးရင်ကနေဒုံးကျည်လွှတ်ပြီးတုတ်တင်လိုက်တဲ့အပေါ်အမေရိကန်နိုင်ငံဝါရှင်တန်နယူးယောက်နဲ့နိုင်ငံတော်ဝန်မျိုးကြီးတွေမှာမနေ့ကကန့်ကွက်ဆန္ဒပြကြပြီး No War on Iran Iran ပေါ်စစ်မတိုက်ရလို့ဆန္ဒပြသူတွေကကြေကျော်ကြပါတယ်။လက်ဝဲရင်းဖွဲ့စည်းတွေကနှိုးဆော်တဲ့ဒီဆန္ဒပြပွဲတွေဒဲကတစ်ခုကိုသမ္မတအီမီရိုရှေ့မှာလုပ်ခဲ့ကြပြီးလူ200ပတ်ဝန်းကျင်တက်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့ကြေကျော်တန်တွေထဲမှာတရားမျှတမှုမရှိရင်ငြိမ်းချမ်းမှုမရှိအရှိလေပိုင်းကနေအမေရိကန်တွေထွက်သွားဆိုတာတွေလည်းပါခဲ့ပါတယ်။ဘိုချော့ကက်ဆမ်ဆူလီမန်နီကိုတပ်ပစ်လိုက်တဲ့ပေါ်ရှုံချတဲ့ဒီဆန္ဒပြပွဲတွေကိုအမေရိကန်တပ်ဖွဲ့ကမျိုးကြီး90လောက်မှလုပ်ဖို့ရှိတယ်လို့စီစဉ်သူတွေကဆိုပါတယ်။အရှိလေပိုင်းအခုလိုဒီတင်းမာနေတဲ့အရှိလေပိုင်းဒေသကနိုင်ငံ၄နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ယူရီးယားမြို့မြန်မာတန်ရုံးကနေတတိပေးချက်ထုတ်ပြန်ထားပါတယ်။ဆော်ဒီအာရေဗျ၊ဘာရင်၊ကတ္တာနဲ့အိုမန်နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာရင်းလက်ရှိအခြေအနေကိုမျက်ချင်မပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိအထူးရှိကြဖို့ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့မြန်မာတန်ရုံးကထုတ်ပြန်တဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗ
ျနိုင်ငံတကာသတင်းချုပ်အချင်းချုပ်ကိုကိုဝင်းမင်းကပြသခဲ့တာပါခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ပါအသံဘိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလာဆင်ပါဒီကနေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOE အစီအစဉ်တွေကို line to meter 30 40 48နဲ့ line net 190လို့ကနေထုတ်လွှင့်ခဲ့တာပါကျွန်တော်အောင်ပါအားလုံးကြိုရှင်ချမ်းမြေ့တဲ့နေ့တွေဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.